ဇန်နဝါရီ4ရက်မှာချက်ရောက်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးနေ့အခါသမျှမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့တန်တိတ်ထန်ခိုင်မာမှုကိုထပ်လောင်းအတည်ပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကဇန်နဝါရီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာပြည်သူတွေရဲ့သူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြည်ထောင်စုကနေကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့ဒီကနေ့မှာတော့မြန်မာစစ်ကောင်စီဟာနိုင်ငံမြန်မာနိုင်ငံရဲ့ဒီမိုကရေစီတိုးတက်မှုနဲ့ပြည်သူတွေရဲ့ဆန္ဒအတွက်တားဆီးဖြစ်နေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်လျှင်ချန်ချပြီးရှောင်နှံနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်မှုလှုပ်ဆောင်မှုကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရက်တံမှာဖြစ်ပြီးတော့မရေဖန်တာသူတွေကိုပြန်ပြီးလှုပ်ပေးဖို့စာနာမှုအကူအညီတွေကိုပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပေါ်တဲ့ဒီမိုကရေစီရအောင်လှုပ်ပေးဖို့ပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့မှာရှေ့ပြအခမ်းအနားကျင်းပဖို့ရှိပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမဲအောင်လိုက်မင်ကွန်းပြောကြားလိုက်မယ်လို့လည်းခန့်မှန်းရပါတယ်။